ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ Arsa Rohingya အစံဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားရအောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေတဲ့အကြောင်းပြောပြမှာပါအင်ဒိုနီးရှားနိုင်ငံတွေကအစွန်းရောက်အဖွဲ့တွေကြားမှာရခိုင်ပြည်နယ်ဘက်ကိုသွားကျင်နေသူတွေအများပြားရှိနေတယ်ဆိုတာသိရပြီးတဲ့နောက်မှာအင်ဒိုနီးရှားအစိုးရကအခုလိုဆောင်ရွက်တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA အင်ဒိုနီးရှားဌာနရဲ့သတင်းပေးပို့ချက်ကိုမဆုမြတ်မွန်ကတင်ပြမှာပါရှင်
အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားအများအပြားရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အကြမ်းဖက်မှုတံပြန်ရေးအေဂျင်စီ BNPT အကြီးအကဲရဲချုပ်ဆူဟာဒီအလီယတ်ကစက်တင်ဘာ29ရက်နေ့ကသတင်းတောက်တွေကိုဂျကာတာမြို့တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားကနေမြန်မာနိုင်ငံသွားတဲ့သူတွေကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးအဖွဲ့ကစောင့်ကြည့်နေပေမဲ့အခုချိန်အထိရခိုင်ပြည်နယ်ဘက်သွားတဲ့အင်ဒိုနီးရှားတယောက်မှမရှိသေးဘူးလို့ပြောပါတယ်။ရိုဟင်ဂျာအရေးကြောင့်အင်ဒိုနီးရှားနိုင်ငံတွေကအစွန်းရောက်အဖွဲ့တွေတခုနဲ့တခုစူးစီးမိသွားမှာကိုအစိုးရကအလေးထားအားထုတ်ကာကွယ်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့အစည်းရေးရာဆိုင်ရာအထူးအကြံပေးဆယ်မန်အန်ဖာရီစီကပြောကြားပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာအိုကျွန်းရဲ့မြို့တော်မာရာဝီကို IS စစ်သွေးကြွအဖွဲ့တစ်ဆာကန်အကြမ်းဖက်အဖွဲ့တွေကထိန်းချုပ်ပြီးအခိုင်အမာခြေကုပ်ယူထားတဲ့အတွက်ဖိလစ်ပိုင်စစ်တပ်ကမြို့ကိုပြန်သိမ်းနိုင်ဖို့တိုက်ခိုက်နေရဆဲဖြစ်ပါတယ်။ဒီလိုအခြေအနေမှာအရှဒေတာရင်နောက်ထပ်အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုတွေထပ်မဖြစ်အောင်အင်ဒိုနီးရှားနိုင်ငံကတက်တက်ကြွကြွကာကွယ်တားဆီးနေပြီးမြန်မာနိုင်ငံရဲ့ပြည်ထနာကိုအာဆီယံမူပေါင်းတွေအတွင်းကနေဖြေရှင်းဖို့ဖိတ်ခေါ်ထားပါတယ်
Kita juga ingin menghindari Rakhinstead menjadi Marawi baru. Di Marawi sudah kita tahu sendiri Marawi itu dikuasai oleh ISIS sekarang.
ရခိုင်ပြည်နယ်ကို Marawi မြို့လို IS သွေးကြွတွေထိန်းချုပ်ထားနိုင်တဲ့နေရာနောက်တစ်ခုဖြစ်လာမှာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူး။ကျွန်တော်တို့ကာကွယ်ရပါလိမ့်မယ်။ဒေသတွင်းမှာ IS သွေးကြွတွေအားကောင်းလာမှာကိုကျွန်တော်တို့မလိုလားပါဘူး။ဒါပေမဲ့ကျွန်တော်တို့နဲ့မျက်နှာချင်းဆိုင် Marawi မှာကိုအခု IS တွေရောက်နေပါပြီ။အာဆာကလည်း IS နဲ့ပေါင်းမိဖို့နှိစံနေပါလေဒီအခြေအနေကိုကျွန်တော်တို့တားဆီးရပါလိမ့်မယ
်မြန်မာနိုင်ငံကိုစေတနာဝန်ထမ်းအဖြစ်သွားလို့သူတွေစရင်ပေးဖို့တောင်းဆိုထားတဲ့အင်ဒိုနီးရှားနိုင်ငံတွေကအဖွဲ့တွေထဲမှာ Islamic Defenders Front အတိုကောက် FBI ဆိုတဲ့ဘာသာရေးအစွန်းရောက်အဖွဲ့လည်းပါဝင်ပါတယ်ဒီအဖွဲ့ကအင်ဒိုနီးရှားနိုင်ငံကိုအစ္စလာမ်ဘာသာအခြေခံတဲ့ရှရီယာဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်အောင်ရည်ရွယ်စ조사နေတဲ့အဖွဲ့ဖြစ်ပါတယ်ဘာသာရေးနဲ့အစွန်းရောက်အမြင်တွေကိုအင်တာနက်ပေါ်မှာဝါဒဖြန့်နေတဲ့အဖွဲ့လေးဖြစ်ပါတယ်။လွန်ခဲ့တဲ့တလလောက်ထဲကစရင်ကောက်ခံမှုတွေဆားလုံနေတာမှာနာမည်စရင်ပေးသူအများအပြားရှိတယ်လို့ဆိုပါတယ်။နိုင်ငံရေးလုံခြုံရေးနဲ့ဥပဒေရေးရာညှိနှိုင်းရေးဝန်ကြီးအငိမ့်စားဗိုလ်ချုပ်ကြီးဝီရန်တိုကတဆင့် FBI အဖွဲ့ဝင်တွေအထူးသဖြင့်လက်နက်ကိုင်အဖွဲ့ဝင်တွေမြန်မာနိုင်ငံမသွားအောင်လို့အင်ဒိုနီးရှားအစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။FBI ကို1998ခုနှစ်မှာတည်ထောင်ချိန်ကဗိုလ်ချုပ်ကြီးဝီရန်တိုရဲ့ထောက်ခံမှုရခဲ့တယ်လို့အင်ဒိုနီးရှားသတင်းတွေကဖော်ပြပါရတယ်။ FBI အဖွဲ့ဌာနခွဲတွေကမြန်မာနိုင်ငံသွားလို့သူတွေကိုစရင်ကောက်ခဲ့တဲ့အထက်မှာ Central Java ပြည်နယ်ကကလတန်ဆိုတဲ့မြို့လေးမှာရှိတဲ့ FBI ဌာနခွဲလည်းပါဝင်ပါတယ်။အဲ့ဒီကအဖွဲ့တာဝန်ရှိသူဆူယာဒီအယ်အဘူဖာဒီကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့စရင်ကောက်တာလို့ဆိုပါတယ
်။ဒီလိုစပရိတ်ကအစ်မဒီကတန်ကတန်ချူကာအာချီအချဲ terus juga pasuruhan satu lagi di
ကလာရန်တခုထဲမှာမဟုတ်ပါဘူး။အာချီပါစူရူဘန်နဲ့ရီယောင်ပြည်နယ်တွေမှာလည်းစရင်တွေကောက်ခဲ့ပါတယ်။ကလာထံမှာတော့မြန်မာနိုင်ငံကိုသွားဖို့အသင့်အသင့်ရှိနေတဲ့မူဂျာဟစ်အဖွဲ့တွေကိုစရင်ကောက်တာပါ။ကျွန်တော်တို့ရှောက်လာတွေပြင်ဆင်ချိန်တည်းကမပုံတင်ခြင်းလို့မေးမြန်းကြသူတော်တော်များများရှိပါတယ်ဒါပေမဲ့ဌာနချုပ်ကညွှန်ကြားချက်ကိုစောင့်နေရတာမို့ရှောက်လာတွေကိုစလက်မခံသေးပါဘူးအထူးကြဆင်းမပြူးစွရသေးပေမဲ့စိတ်ဝင်စားလို့စင်းပေးထားသူတွေရဲ့နာမည်တွေရထားပြီးပါပြီသူတို့ကလူသားချင်းစာနာတဲ့အကူအညီပေးကျင်ကြတဲ့စေတနာဝန်ထမ်းတွေပါ
မြန်မာနိုင်ငံသွားချင်သူတွေရဲ့ကုန်ကြစရိတ်အတွက်သူတို့အဖွဲ့ကဆက်ပြီးတော့အလူကောက်နေပါတယ်ရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံက 4+1 formula ဆိုတဲ့အကြံပြုချက်တစ်ခုကိုအစိုးပြုထားပါတယ်။ formula 4ခုဆိုတာကတော့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြည်လဲတည်ဆောက်ဖို့အကြမ်းဖက်မှုကင်းစွာနဲ့အခြေအနေကိုထိန်းဖို့လူမျိုးဘာသာမရွေးရခိုင်ပြည်နယ်ထဲမှာရှိသူအားလုံးကိုချွင်းချက်မရှိအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ဖြစ်ပါတယ်။ဒီ +1 formula ဆိုတာကတော့ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်ရေးဖြစ်ပါတယ်။ August 25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကို အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ပြည်တွင်းဖိအားတွေကြောင့်အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရက်နိုမာဆူဒီကနေပြည်တော်ကိုစက်တင်ဘာ၄ရက်နေ့ကတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံစဉ်ကရခိုင်ပဋိပက္ခဖြည့်ရှင်ရေးအတွက်အခုလို 4+1 formula ကိုအင်ဒိုနီးရှားအစိုးရကအကြံပြုခဲ့တာဖြစ်ပါတယ်ရှင်။
မဆုမြတ်မှာရှင်ရခိုင်ပြည်နယ်မောင်းတော်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့တပ်သား2ဦးကနေ